Welcome to the Voice of America in Burmese.
ပြည်ထောင်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေဗျာ။ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ဗီအိုအမေရိကန်တန်ကနေ2021ခုနှစ်မေလ6ရက်ကြာသောရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာဒီညပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့သခိုင်းတိုင်းကဏီမျိုးနာကချင်းနှင်းမြစ်အတွင်းမှာတော့ဒေသခံတွေနဲ့ဒီစစ်ကောင်စီတပ်တွေအပြန်အလှန်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတင်းမောတင်းနေမြုပ်သွားခဲ့ပါတယ်
။ခြေချင်းအနေနဲ့တပ်ဖွဲ့ဝင်50ပါတဲ့စစ်ကောင်စီတပ်ဖွဲ့တွေလုံလုံရေးလိုက်ထိုးမြုပ်လိုက်တာ။ထိုးမြုပ်လိုက်တဲ့အချိန်မှာရေထဲမှာမြုပ်သွားတာဆိုတော့အပြန်အလှန်တိုက်ခတ်နိုင်တော့မရှိဘူး။တချို့ကလည်းလက်နက်တွေကိုတပြင်းဟိုကရေထဲကိုထိုးချန်လိုက်တယ်ဒီကောင်စီရဲ့
ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးပြောတော့ဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်ဘက်ကပောက်ခွဲမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေတခါပြီးခဲ့တဲ့ဒီတလအတွင်းမှာ KNU နဲ့စစ်ကောင်စီတပ်တွေတိုက်ပွဲရာနဲ့ချီဖြစ်ပွားခဲ့တဲ့ကြောင်းအပအဝင်မြန်မာနောင်သတင်းတော့မကီဇွန်တွေအင်းစင်ထောင်အတွင်းမှာရဲတော်ကြာတိုက်ပိတ်ခံရတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုယ်စော်ဝင်းလိုက်နဲ့မန်းများသဇင်အောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3လကျော်လာတဲ့အထိဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဒီကနေ့အထိဆက်ရှိနေကြပါနိုင်ငံတော်ဝန်ဆန္ဒပြပွဲတွေအပြင်ပောက်ကွဲမှုတွေလည်းနေ့တိုင်းကြားနေရတာပါမနေ့ညကရန်ကုန်တိုင်းအတွင်းအသေးစားပောက်ကွဲမှု9နေရာတဲ့မနေ့ကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဗဟန်းမြို့နယ်နှမောက်လန်းဗိုလ်ချုပ်ပန်းချီအနီးကပောက်ကွဲမှုမှာတိုင်းပေါင်းစုံကစားသမားဖိုးတော်ဒဏ်ရာရသွားပါတယ်သူဖွင့်လှစ်ထားတဲ့တင်းပီတီအားကစားခမမှာလက်လုံမိုင်းစမ်းသပ်စဉ်ပောက်ကွဲခဲ့တာလို့စစ်တပ်ပိုင်မြဝတီရုပ်မြင့်တန်ကြားကထုတ်ပြန်ခဲ့ပါတယ်။ပောက်ကွဲမှုနဲ့ဆက်ဆက်ပြီးလူငယ်3ယောက်ကိုဖမ်းဆီးထားတယ်လို့ပောက်ကွဲမှုကြောင့်မိလောက်တန်းရရသွားတဲ့ MMA ကစားသမားဖိုးတော်ကိုမြောက်ကလာဆေးရုံမှာကုသမှုခံယူနေစဉ်စစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။အလားတူပဲဒဝဲမြို့မှာလည်းမနေ့ကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။မနေ့ညနေဘောဆိုလို့ရှိရင်တိုင်းတရားမှတ်တော်ရုံးပေါ့နော်ဆရာလက်တော်ရုံးမှာကျွန်တော်တို့ဒီည7နိုင်လောက်မှာဟိုပို့ပေါက်ခွဲမှုအနေထားရှိတယ်နောက်တစ်ခုကတော့ဒီလက်ဖက်ရည်ဆိုင်တစ်ဆိုင်ပေါ့နော်ဒီတခါရလက်ဖက်ရည်ဆိုင်ဆိုတဲ့နေရာမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ဒီခုနကပြောတဲ့ဒီတိုင်းတရားမှတ်တော်ရုံးဆိုတာကကျွန်တော်တို့ဒီစစ်တပ်ကတပ်ဆွဲထားတဲ့နေရာပေါ့တော့မြို့ကင်းမှာပေါ့အဲ့လိုတပ်ဆွဲထားတဲ့နေရာအဲ့ဒီနေရာမင်းညကတော့ဒီပို့ပေါက်ခွဲတာမျိုးတွေရှိတယ်
စစ်တပ်ကနီးမျိုးစုံနဲ့ဖိနှိပ်နေပေမဲ့ဆန္ဒပြသပိတ်တွေကတော့နိုင်ငံတော်ဝန်လမ်းမတွေပေါ်မှာတွေ့နေရဆဲပါမန္တလေးမြို့မှာနေ့စဉ်မပြချီတက်ဆန္ဒပြနေကြတပိတ်စစ်ကြောင်းတွေဆက်ပြီးရှိနေပါတယ်မြစ်ကြီးနာဖားကန့်ကလေးဒဝဲနဲ့သခိုင်းမြို့တွေမှာလူရာနဲ့ချီပါဝင်တဲ့လမ်းလျှောက်တပိတ်နဲ့ဆန်ကယ်တပိတ်တွေဆင်နွှဲခဲ့ကြပါတယ်မုံရွာမြို့ကဆန္ဒပြသူတွေရဲ့အတန်းတွေကိုကြားခဲ့ကြရတာပါအလားတူပဲပသိမ်ပဲခူးမော်လမြိုင်ဒဇယ်ပြင်မနာစတဲ့မြို့တွေမှာလည်းစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့သပိတ်တွေကိုကျောင်းသားလူငယ်တွေဥဆောင်ဆင်နွှဲခဲ့ကြပါတယ်လုံကြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ကြောက်ကြသပိတ်တွေဆက်ရှိနေပါတယ်ပါစီအနာတေးမှုစန့်ကျင်သူတွေဒီကနေ့ဆန္ဒပြနေကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါဖေဖော်ဝါရီလ1ရက်ဆီအနာတင်းကြီးကဆလို့ရက်ပေါင်း90အတွင်းလူပေါင်း800နီးပါးတေဆုံးခဲ့ပြီး3600ကျော်ဖမ်းဆီးခံခဲ့ရပြီးဖြစ်တယ်လို့အရက်ဖက်စောင့်ကြည့်ရေးအဖွဲ့တွေကထုတ်ပြန်ထားပါတယ်ခင်ဗျာဒီမနက်ကမှစစ်တပ်ကအာဏာသိမ်းယူလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးတင်းတင်းကန်ထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုရုံးချင်းကိုရန်ကုန်အစီပိုင်းခရိုင်တရားရုံးမှာဒီကနေ့အွန်လိုင်းကတဆင့်ပြုလုပ်ခဲ့ပါတယ်ဒီကနေ့ရုံးချင်းဟာကြားနာတဲ့ယုံကြည်မှုဘဲအမှုအတွက်ယုံကိုတင်ပြเสียရရှိတာဒီတင်ပြတဲ့ယုံကြည်တာဖြစ်တယ်လို့ဥပဒေကြိုးဆောင်ရှင်းနေကြီးဦးခမောင်စောက VOA ကိုပြောပါတယ်ထင်းထင်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်အတွက်ရှင်းနေမရှိသေးလို့ရှင်းနေပါဝါတင်ခဲ့တယ်လို့လည်းဥခမောင်စောကပြောပါတယ်တောင်ဆန်းစုကြည်နဲ့အန်အေဒီဝန်ကြီး3ဦးအပါအဝင်ရှောင်းတန်နယ်တို့ကိုစစ်ကောင်စီကအစိုးရ၄ဝက်ချက်များဥပဒေပုံမှန်31ကငနဲ့ရန်ကုန်ရှိပိုင်းခရိုင်ယုံမှာတရားစွဲဆိုထားတာပါဒီမှုမှာရှောင်းတန်နယ်ကိုအဓိကတရားခံဖြစ်သတ်မှတ်ထားကြောင်းပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ရှင်းနေတဲ့ဘက်ကရှောက်ထားခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ဆိုပါတယ်။အ ကိုချင်းတီတောင်ဆန်းစုကြည်သမရဦးမြင့်နဲ့တခြားဖန်စီခံထားရတဲ့အန်အေဒီထိပ်တန်းကောင်းဆောင်တစ်ချို့ကိုစစ်ကောင်စီကအကြင်ကြင်ရုံးထုတ်စစ်ဆေးတယ်ဆိုပေမဲ့တရားခွင်မှာရှင်းနေတဲ့အတွက်မရသလိုစွဲချက်တင်ထားတဲ့အမှုတွေအတွက်တကယ်ကြားနာစစ်ဆေးမှုတွေဒီချိန်မှာပြုလုပ်နိုင်ခြင်းမရှိသေးပဲရုံးချင်းပြောင်းချင်းကြတဲ့ဒါရှိနေပါတယ်ခင်ဗျာ ออสเตรเลียနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဘေကင်းလုံခြုံမှုရှိစေရတဲ့ဒီရဲ့ဗီဇာတက်တန်းတိုးပေးမဲ့အစီအစဉ်တစ်ခုကိုออสเตรเลียအစိုးရကစတင်လိုက်ပါတယ်ပြည်ဝင်ခွင့်ဗီဇာနဲ့ออสเตรเลียကိုယာယီရောက်နေကြတဲ့မြန်မာနိုင်ငံသား၃,000ကျော်အနေနဲ့ကုတန်းပြည်ကိုဘေကင်းလုံခြုံစွာပြန်ခွင့်ရမယ်အချိန်ထိဗီဇာတက်တန်းတိုးပေးဖို့ออสเตรเลียအစိုးရအနေနဲ့ဗီအာပေးခံရရတာပါဒီထက်ကထ
think it is a right move for Australian government to extend visa. It's like in US and, you know, it's happened many
Australia ga akuru visa tatan to visa man kan ne lo ya lo chano myin ma de American pa wen nai nga a taw myan myan ga le chaung da le ko visa tatan to pi de a si sin ni lou ni ja da ba di song pya chet ko chano chu so ba de naw pi lo khlo ngwe shao tha chin ne tu ri ko le Australia ko la kwin pyu tin ma de da ha man kan ne bet ko u ti twa ni de lou ya phit ba de lo u to so la ga pyo taw da ba di taw twin Australia nai nga ma yauk ni de Anatin Sikonsi Puwene, Sumutajine, Trune Nisa Durego, Australia Pire, Winitanaga, Songzan Nijang, Mene Milang Ayaneto, Australia Drinima, Popia Bare, Kna? Yamanangamasi Anatemugo, Sanje Kangwa Durego, Lunjun Yeta Puerega, a champion Pika Kere, Yane Chide, Yadabi Dure, Tesungare Pia Dejang, Yamanangaya Siwai, La Labo, Soye Puba Mijang, ADV, Asha Pumbueban, Jike, Matsatsugu, Asakawaga, Rider Drintana, and Pilot and Mimiangama, Piovare. Nimanangama, Yeshitan, and Lumu Siwa from Yomugo, Timare, Yakamuri, Pisi, Nine, La La, Chinirajan, Chinonine, Nimanangaga, a chainiripo, a two way soy, Puba Mivarello, ADV, Gega, Piovare. Nimanangan yet from Yoye is into it. Natown to set Dongunine, Natown to set Gugunirija, Asha from Yoye Banga, American dollar, Nidatama, Labilia, Chitabi, Pipare, Kna.
And then Yabet Nimabada Sisinigu, Yawain Gona Yane Senai T. Phytomida Donzetti, Kilohats, Goton Shetonia, Phytomida Donzemi, Kilohats, Goton Kodonia, Phytomida Nazetti, Kilohats, Nashishin Narope, Senitrima, Hilamida Diaguze, Kilohats, Tinga Kunganik, your Torin being Larish.
Ming Lavashin, Jemania de Sayama. ဒီနေ့ကိုဆက်လက်ကြီးညာပေးပါမယ်ရှင်တရုတ်နိုင်ငံရဲ့စီးပွားရေးယင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အနောက်နိုင်ငံတွေအထူးသတိထားဖို့လိုမဲ့အကြောင်းအမေရိကန်နိုင်ငံသားယွန်ဂျီအန်တိုနီဘလင်ကန်ကBBC နဲ့တွေ့ဆုံမေးမြန်းခဲ့မှာသတိပေးပြောဆိုလိုက်ပါတယ်
Well, I think we have to be very careful about exactly what the nature is of that investment.
ဒီနေ့ညနေမှာရတဲ့ဘောတဘာဝကဘာလဲဆိုတာကိုအထူးသတိထားသင့်တယ်လို့မြင်ကြောင်းမဟာဗျူဟာကြားတဲ့ဆက်မှုလုပ်ငန်းတွေမဟာဗျူဟာကြားတဲ့ပိုင်ဆိုင်မှုတွေမှာယင်းနှီးမြှုပ်နှံလာမယ်ဆိုရင်နိုင်ငံတွေအနေနဲ့ဒါကိုသေချာခရီးစိုက်ဖို့လိုတယ်လို့ဝန်ကြီးဘလင်ကန်ကBBC Radio 4 Today အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာပါနိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးတွေရှိမယ်အကျိုးတူစီးပွားဆက်ဆံရေးတွေရှိမယ်ဆိုတာနားလည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတစ်ခုခုကိုရွေးချယ်ရမယ်ဆိုတာမျိုးဆိုလိုတာမဟုတ်တဲ့အကြောင်းကိုလည်းသူကပြောဆိုပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံအပါအဝင်အနောက်နိုင်ငံတ နယ်တရွေရင်းနှီးမြှုပ်နှံမှုကိုစီးပွားရေးအလားအလာကောင်းတစ်ခုဖြစ်သတ်မှတ်ပြီးမူဝါဒတွေပြောင်းလဲလက်ခံမှုကြိုးစားကြတဲ့တစ်ချိန်တည်းမှာ 5G အင်တာနက်ဆက်သွယ်ရေးလိုတရုတ်နည်းပညာနဲ့ရင်းနှီးမြှုပ်နှံမှုတွေကိုအမျိုးသားလုံခြုံရေးအပေါ်ချိန်ချောက်မှုအဖြစ်ရှုမြင်ပြီးပြန်ပြီးတော့ထိန်းကြီးဖို့ကြိုးစားတာတွေလည်းရှိလာပါတယ်။နိုင်ငံတကာစံတန်ဘိုးတွေကိုထိန်းသိမ်းစေချင်တာကလွဲလို့အမေရိကန်ပြည်ထောင်စုဟာတရုတ်ရဲ့စီးပွားရေးကိုထိန်းထားတာမျိုးကန့်သက်တာမျိုးကြိုးစားမှမဟုတ်တဲ့အကြောင်းလဲဝန်ကြီးဘလင်ကန်ကရှင်းလင်းပြောဆိုသွားပါတယ်ရှင်။ယူကရိန်းနိုင်ငံရဲ့အချုပ်ချာအာဏာတည်မြဲရေးနဲ့ဒီမိုကရေစီစနစ်ခိုင်မာရေးကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံယာယီဝန်ကြီးအန်တိုနီဘလင်ကန်ကကြားသာပရိနေမှာပြောလိုက်ပါတယ်။လန်ဒန်မြို့မှာကျင်းပတဲ့ဆက်မှုဖွံ့ဖြိုးတိုးတက်ပြီး9နိုင်ငံ G7 နိုင်ငံယာယီဝန်ကြီးများအစည်းအဝေးကိုတက်ရောက်ပြီးတဲ့နောက် ယူကရိန်းနိုင်ငံမှာယူကရိန်းနိုင်ငံညာရေးဝန်ကြီးဒီမက်ထရိုကူလီဘာနဲ့တွေ့ဆုံတဲ့အချိန်မှာအမေရိကန်နိုင်ငံညာရေးဝန်ကြီးကအခုလိုပြောလိုက်တာပါယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်တဲ့နေမြေနဲ့လွတ်လပ်ရေးကိုအကူအညီပေးဖို့အမေရိကန်ရဲ့ခိုင်မာတဲ့တန်နေထံကိုသမ္မတဂျိုးဘိုင်ဒန်ရဲ့ကိုယ်စားထက်လောင်းဂရီပေးဖို့ရောက်နေတာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်ဒီမိုကရေစီစနစ်နဲ့ခိုင်မာတဲ့အဖွဲ့အစည်းတွေတည်ဆောက်ရေးပြုပြင်ပြောင်းလဲမှုနဲ့အဂရီလိုက်စားမှုတိုက်ဖျက်ရေးအရှိန်မြင့်တင်နိုင်ရေးအတွက်လည်းအမေရိကန်နိုင်ငံကထောက်ခံကူညီပေးသွားမယ်လို့သူကပြောပါတယ်ရုရှားကယူကရိန်းနဲ့ဇက်တလျှောက်စစ်တပ်ဖွဲ့တွေလှုပ်ရှားနေချိန်မှာအမေရိကန်နိုင်ငံညာရေးဝန်ကြီးဘလင်ကန်ကယူကရိန်းကိုရောက်ရှိနေတာပါထောင်နဲ့ချီတဲ့ရုရှားတပ်ဖွဲ့တွေရဲ့လှုပ်ရှားမှုကြောင့်အနောက်နိုင်ငံတွေအကြားစိုးရင်ပူပန်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ရုရှားတို့ကတော့အပီလာနှောင်းပိုင်းမှာတပ်တွေအခြေစိုက်စခန်းတွေကိုပြန်တော့မှာမို့လှုပ်ရှားမှုတွေရှိတာလို့ပြောပါတယ်။အမေရိကန်နိုင်ငံညာရေးဝန်ကြီးဘလင်ကန်ကယူကရိန်းနိုင်ငံညာရေးဝန်ကြီးအပြင်ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီနဲ့ဝန်ကြီးချုပ်ဒန်နစ်ရှမိုင်ယာတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။အိန္ဒိယမှာကိုဗစ် -19 ကိုဆက်သူစုစုပေါင်း21တန်းကျော်သွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တရက်ထဲလူ 4,000 နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကပ်ရောဂါတတိယလှိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအစိုးရရဲ့ကျန်းမာရေးဆိုင်ရာထိပ်တန်းအကြံပေး KVG Recover ကတတိပေးလိုက်ပါတယ်။တရင်တပတ်အတွင်းမှာကမ္ဘာတဝန်းယောဂကုသမှုတွေရဲ့တဝက်နီးပါးနဲ့တိတ်ဆုံးမှုရဲ့စုစုပေါင်း၄ပုံ၃ပုံလောက်ဟာအိန္ဒိယနိုင်ငံကဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းသတင်းထုတ်ပြန်ချပါတယ်။အရေးပေါ်လူနာရေးအတွက်ဆေးရုံသို့အောက်ဆီဂျင်တွေပြည့်လက်မှုနဲ့ကိုဗစ်ယောဂကာကွယ်ဆေးထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယမှာကပ်ယောဂကုသမှုတွေအစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ New Delhi မြို့တော်ကဆေးရုံတွေမှာအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အစီအစဉ်တရက်တင်ပြဖို့လဲအိန္ဒိယတရားရုံးချုပ်ကအစိုးရကိုအမိန့်ထုတ်ထားပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နှစ်အတွင်းယောဂကုသသူ4သိန်း1000ကျော်ရှိပြီးကုသမှုနှုန်း4သိန်းအထက်မှာရှိနေတာနှစ်ရက်ဆက်တိုက်ရှိနေပြီဖြစ်ပါတယ်။တည်ဆုံးသူစုစုပေါင်းကတော့2သိန်း3000ကျော်ရှိပါတယ်ရှင်။ COVID-19 ကာကွယ်ဆေးညာနာပစ္စည်းမူပိုင်ခွင့်ဖယ်ရှားရေးနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအကြားဆွေးနွေးသွားမယ်လို့တာဝန်ရှိသူတဦးကပြောပါတယ်။အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးပွဲမကျင်းပခင်မှာသူကအခုလိုပြောကြားလိုက်တာဖြစ်တယ်လို့ဒီကိစ္စနဲ့ပတ်သက်လို့လည်းပြကြကြလှုပ်ဆောင်ဖို့လဲတိုက်တွန်းလိုက်ပါတယ်။တကဘာလုံးကိုဗစ်ကာကွယ်ဆေးတွေအမြင်မြင်ရနိုင်ဖို့ကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးကအဓိကအရေးပါကြောင်းကိုလည်းပြောပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းနဲ့အသေးစိတ်ကို WTO ကမ္ဘာကုန်သွယ်ရေးအဖွဲ့နဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းအမေရိကန်အစိုးရကပြောပါတယ်။ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ဟာအရေးကြီးပေမဲ့ကိုဗစ်ကပ်ရောဂါရဲ့အန္တရာယ်ဟာမကြုံစဘူးအခြေအနေမျိုးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးပြဿနာဖြစ်တာကြောင့်အထူးတလဲကင်တွေဖြေရှင်းရမှာဖြစ်ကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းထိုင်ကဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့ရှိကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုခူဇော်ဝင်းလိုက်နဲ့မမ်းမြသတင်းအောင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့သခိုင်းတိုင်းကဏီမျိုးဘက်ကသတင်းနဲ့ဆက်ကြပါတယ်။သခိုင်းတိုင်းကဏီမျိုးကင်းရွာအနီးချင်းတွင်းမြစ်ထဲမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီနေ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဥပိုင်လုပ်ငန်းရဲ့ရန်တင်ဆောင်လာတဲ့သင်္ဘောနဲ့လုံခြုံရေးလိုက်လာတဲ့သင်္ဘောတွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီးလုံခြုံရေးလိုက်လာတဲ့တင်းမောကိုဒေသခံတွေဘက်ကနှမြုပ်လိုက်ပြီးလက်နက်တွေကိုလည်းသိမ်းယူလိုက်တယ်လို့ဆိုပါတယ်။ဒီဖြစ်စဉ်အပြီးအနီးအနားကကြေးရွာတွေမှာလည်းရွာသားတွေထွက်ပြေးနေရပါတယ်။ဒီကြောင့်ပြည်သူကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်တပ်ပိုင်ဥပိုင်လုပ်ငန်းကြီးရဲ့ခန်းဒီမြို့မှာရှိတဲ့တပ်ထုတွင်းတွေစီကိုပို့ဆောင်မှုရန်တွေတင်ဆောင်လာတဲ့တင်းမောကိုဒီကနေ့မနက်ပိုင်းမှာဒေသခံတွေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ရန်တင်တင်မောနဲ့အဲ့ဒီတင်မောအတွက်လုံခြုံရေးလိုက်ပြီးတဲ့တင်မောစုစုပေါင်းနှစ်စီးကိုတဏီမြို့ကင်းရွာအနီးချင်းပြင်းမြစ်ထဲမှာဒေသခံတွေကတိုက်ခိုက်ခဲ့ကြတယ်လို့ပြောတာပါတိုက်ခိုက်မှုအတွင်းလုံခြုံရေးပါလာတဲ့တင်မောကိုနှိမ့်ထုတ်လိုက်ပြီးစစ်ကောင်စီဘက်ကလက်နက်တွေကိုလည်းသိမ်းယူခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတူက VOA ကိုပြောပါတယ
်ရန်အဲ့ဒီတင်ဆောင်တယ်အဲ့ဒီရင်မှသူကရှေ့တင်တင်တဲ့လုံခြုံရေးပြည်နဲ့ရှေ့ကင်းအနေနဲ့တပ်ဖွဲ့ဝင်50ပါတဲ့စေကောင်စီတပ်ဖွဲ့ကြီးလုံလုံရေးလိုက်အဲဒီလုံလုံရေးလိုက်ခဲ့တဲ့အပေါ်ဝင်နားလို့ပြောနေတဲ့ထိုးမြုပ်လိုက်တာထိုးမြုပ်လိုက်တဲ့အချိန်မှာရေလည်းမြုပ်ညောင်းရေထဲမှာမြုပ်တော့တာဆိုတော့ဒီကံလည်းပြစ်ခတ်နိုင်တော့မရှိဘူး ကျွတ်ရလဲလက်နဲ့တွေကိုတပြင်းဟိုဟာရေတဲ့ဟိုထိုးချလိုက်တယ်စစ်ကောင်စီရဲ့ဝင်ငွေတစ်ခုဖြစ်တယ်အဲကျွန်တော်ဥပိုင်ကုမ္ပဏီကတောင်းတဲ့အဲဒီကြောင့်ကျွန်တော်တို့ဟိုဟာကိုဟုတ်ကဲ့အဲ့ဒီအိတ်တွေကိုကျွန်တော်တို့ခံပြီးပဲကိုပို့တာပါဟုတ်အဲ့ဒီတင်ကြလုံးကိုကျွန်တော်တို့ဒီတွေကိုမြန်မြန်ပြန်ပြန်တက်လှမ်းပြီးတော့နေရာယူဖို့နေထားကောင်းမယ့်နေရာနဲ့အတင်းယူဖို့အဲ့လ ဖြစ်သွားတယ်အခုသူတို့ဘက်ကကျွန်တော်တို့ဟိုရိုက်ဟိုဘောနော်လင်းနဲ့လဲရလိုက်တယ်သူတို့ဘက်ကရတဲ့လင်းနဲ့နောက်တစ်ကြော့ပြန်ပြီးတော့သူတို့ကိုပြန်ပြစ်တယ
်ဒီကနေ့မနေ့အစောပိုင်းကဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာစစ်ကောင်စီဘက်ကအနည်းဆုံး10ဦးထက်မနည်းတေဆုံးတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အဲ့ဒီတေဆုံးမှုရေတွက်နဲ့ပတ်သက်လို့ view တွေကတော့တိကျအတိမပြုနိုင်ပါဘူးစစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ကျေးရွာတွေဘက်ကိုပစ်ခတ်ခဲ့ပါတယ်။ကင်းရွာနီးမှာအဲ့ဒီတိုက်ခတ်မှုဖြစ်ပြီးတဲ့နောက်ကင်းရွာကရွာသားတွေအပြင်ချောင်းမဲချတဲ့ရင်းရွာကျေးရွာကရွာသားတွေဟာနီးစပ်ရာတောတွေမှာထွက်ပြေးခိုလုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရင်းရွာရွာသားတို့ကအခုလိုပြောပါတယ်
။ဥပဒေကျွန်တော်တို့တော့မှဒါတောတွေပုံနေရတာ။အခုခုနကပြည်သုံးရှိပြီးလက်နက်ကြီးကနေရောကျွန်တော်ထင်တာပေါ့ဗျာ။ကျွန်တော်တို့ရွာကဟိုလိုပြအဲ့လိုဖြစ်တယ်ဆိုတော့ကျွန်တော်တို့ကဒီတစ်ခါကမှဒါပေမဲ့ကျွန်တော်တို့ကပြီးတာပေါ့ဗျာအဲ့ဒီနဲ့ပြီးရဆိုကုန်းလမ်းကျောလည်းရှိတာဒီပိုင်းပေါ့အားကြောင့်ကျွန်တော်တို့ရွာနေရဲ့ဆက်ပြီးနေကြတယ
်ဒါချင်းစကိုင်းတိုင်းမုံရွာယာကြီးကလေးဝလမ်းပိုင်းမှာလဲစစ်ကောင်စီတပ်ရဲ့ကားနှစ်စီးကိုဒေသခံတွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောသလိုချောင်းမရွာနဲ့ကဏီမျိုးကြားတမင်ချန်ကျေးရွာနီးမှာလဲဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီကနေ့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
စကိုင်းတိုင်းကဏီမျိုးနားမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုချော်ချော်သိန်းပြောပြသွားတာဖြစ်ပါတယ်ကင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတော့မကြာခင်မှာပြောပြသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုရန်ကုန်ဘက်ကပောက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ရန်ကုန်မြို့မှာမီလာ9ရက်နေ့ညပိုင်းကပောက်ကွဲတန်ဒီမြို့နယ်9ခုထပ်မင်းဲမှာကြားခဲ့ရပေမဲ့ဒီနေ့တော့အခြေအနေတွေထူးထူးခြားခြားမရှိပါဘူးမင်းဲညကမဟမ်းမြို့နယ်ထဲမှာပောက်ကွဲမှုတစ်ခုကတော့လက်လုံမိုင်းစမ်းသပ်စင်ပောက်ကွဲတာလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးတော့အဒီပောက်ကွဲမှုကြောင့် MMA တိုင်းပေါင်းစုံကစားသမားဖိုးတော်နဲ့လူငယ်3ယောက်ကိုဖမ်းဆီးထားပါတယ်ဒီကြောင့်ကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကပြောပြထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းတွင်းကဗဟန်းရန်ကင်းတောင်ကလာပတင်ငန်းညွန်စတဲ့မြို့နယ်တွေအပါအဝင်မြို့နယ်၅ခုထက်မင်းဲမှာမင်းညာတို့ကဘုံပေါက်ကွဲတံတွေကြားရတယ်လို့ဒေသခံတွေကပြောပါတယ်။တင်ငန်းညွန်မြို့နယ်ပြည်သာရလမ်းနဲ့ဝေဇနရလမ်းစုံမှာပေါက်ကွဲမှုကတော့နေအိမ်မှာတုန်ခါတဲ့အထိပြင်းထန်တယ်လို့အဲ့ဒီနားမှာနေတဲ့သူကပြောပြပါတယ်
။ကျွန်တော်ကတော့ဒီဇဘွန်နားဘက်မှာကြားတော့အတန်လောက်ပဲအဲ့လိုမျိုးနည်းနည်းတုံသွားတဲ့တန်လောက်ပဲကြားအတိအကျညီမမကြိုးချက်ဘူးအမပီဒီယာရင်းမှာတက်တဲ့ကြတဲ့လောက်ပဲပြည်အဖြစ်ရှိနေရှင်ဟုတ်ဟုတ်ကဲ့နားနဲ့ညီမတို့ဆိုဟွာလောက်ပေါ့နေမတိုင်လောက်ဝင်ရောက်မဇဘွန်နားလောက်ဆိုတော့လေဟုတ်အဲ့လိုမျိုးနည်းနည်းတုံသွားတဲ့အိမ်ကြီးအဲ့လိုမျိုးနည်းနည်းတုံသွားတဲ့ပုံစံလောက်ပဲပြီးလိုက်တာရှင်ဟုတ်ဒီကမှာတော့ဒီထိခိုက်တာလို့ကြားနေ
အလားတူပဲတာမွေမြို့နယ်ပညာတလလမ်းမပေါ်မှာလဲပောက်ကွဲသံကြားရတယ်လို့ရက်ွက်နေသူက VW ကိုအတီးပြုပါတယ်။တောင်ကလာပါမြို့နယ်ထဲမှာလဲမေလ9ရက်နေ့မနေ့ညတုန်းကပောက်ကွဲသံနှစ်ကြိမ်ကြားရပေမဲ့ညပိုင်းဖြစ်နေလို့ထွက်မကြည့်ရဲပဲဘယ်နေရာပောက်ကွဲတယ်ဆိုတာမသိရဘူးလို့ဒေသခံတဦးကပြောပြပါတယ်
။ဒီရတော့အတန်ရော့ကြာ7နာရီနားလောက်မှတစ်ခါ7နာရီကျော်လောက်မှလဲ7နာရီလောက်မှတစ်ခါကြားတယ်။နကကြအတားတော့နကကြရနကပေါက်တာလားပေါက်တာလားမသိသင်ငန်းကျောင်းကြီးရောသင်ငန်းကျောင်းပေါက်တာလဲဒီဘက်ကကြရတယ်မသိပါဘူ
းမင်းညာတို့ကလှိုင်းသားရမင်္ဂလာတုံတောင်တကုံမြို့နယ်ရန်ကင်းစတဲ့နေရာတွေမှာလဲပေါက်ကွဲတံတွေဇက်တိုက်ကြားခဲ့ရပါတယ်အဲ့ဒီပေါက်ကွဲမှုတွေကဘာတွေပေါက်ကွဲသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးဗဟန်းမြို့နယ်တွေကနတ်မောက်လန်းကပေါက်ကွဲမှုကတော့လက်လုံမိုင်းလှုပ်စင်မှာပေါက်ကွဲတာလို့စစ်အုပ်ချုပ်ရေးကောင်စီကတရင်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာကြော်ကြားတဲ့ MMA တိုင်းပေါင်းစုံအားကစားသမားဖိုးတော်ဖွင့်လှစ်ထားတဲ့ Team PT အားကစားခမ်းမမှာလက်လုံမိုင်းစမ်းသပ်ရင်းနဲ့ပောက်ကွဲခဲ့တာလို့စစ်တပ်ပိုင်းမြဝတီရုတ်တံကထုတ်ပြန်ခဲ့တာပါပောက်ကွဲမှုအတွင်းမှာခန္ဓာကိုယ်အနှံ့ဘုံးစားတွေထိမှန်ခဲ့တဲ့ဖိုးတော်ကိုလည်းမြောက်ကလာပါမြို့နယ်မေဒါဝီစေယုံမှာစေကုသမှုခံယူနေစဉ်မှာစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပါတယ်ဖိုးတော်ကိုစေယုံလိုက်ဖို့တဲ့ကားထဲမှာလက်လုံမိုင်းတစ်လုံးတွေ့ရသလိုသူရဲ့အားကစားခန်းမမှာပစ္စတိုတနက်တလက်နဲ့ကြည်စံတွေဖောက်ခွဲပစ္စည်းတွေလုံနိုင်တဲ့ပစ္စည်းတွေကိုရှာဖွေတွေ့ရှိတယ်လို့စစ်ကောင်စီရဲ့သတင်းထဲမှာဆိုထားပါတယ်။ပောက်ကွဲမှုနဲ့ဆက်ဆက်ပြီးတော့လူငယ်၃ဦးကိုလည်းဖမ်းဆီးထားပါတယ်။
ยังคงมีเรื่องมาคุยลูกปากเกวมูรีพินิตลูเวแต่นี่นายได้เดวเวนิวมาเลยมันนี่ยารุงาอยู่เรื่องอะไรพี่ใจนั่นเองแต่เดียร์ลุดอยู่นามาปากเกวมูรีพิเคบาร์เลยท่านเนี่ยปัจจุบันเดวเวดีจักรดูเปียบยาละกันโอ้ไม่ได้ยานี่ก็รอจุดนั้นดูดีตัวสมการจุดนั้นดูดีบ่งในบาร์ยาละดีปากเกวอะไรบารุสีเดขนาดปกเกวในสามสิบเดือนนี้ยานี่ว่าสูงสิ่งแต่ในที่อ่อนต่อเยอะบ่เนาะแต่ละตัวเยอะมากจนดูดีน่าเสียนายลำบากโอ้ปกเกวมูอันนี้ท้าสิ่งเดียวนั่นก็ว่ารอดีเลพยิสันเดชัยบ่เนาะดีทหารเลพยิสันสุดเดียมาอันนี้เลพยิสันเนี่ยดีคนนั้นดูเลยดีแต่ในที่อ่อนต่อเยอะสุดละก็จนดูดีสตาร์กัตสุดท้ายนี่ครับผมมีเป็นมาบ่อันดูตัดสุดท้ายนี่อันนี้เนี่ยมันเนี่ยก็ดีปกเกวดามีรีสิ่งเดียว
เสียหน้าเต็งเอาชมูกูนั่งยังจะวางอาบีดูเรื่องสับปีโร่สั่งจีนสันอาบีอันนี้จ้าร้านเนี่ยดูปากเว่ยมูพิเศษตรีนี่กาเลยเนี่ยจะรวมยามยามาปูวิโร่จ้าร้านเนี่ยร้าวยังคงมีเรื่องมาโร่ลงจุยจินจัดทารีจ้ากันไปลุงเอรีอู่สาวเนี่ยเสียหน้าเชิงสั่งจีเฮียร์เบียดไปเจ้าจ้าไปดีสับปีโร่สิเกวาเลย
ทีมนายสัญญาลุงเอริสุเวจาบีเป็นเราแล้วมาจีบมาเลยเสียหน้าเช่นสัญญาจุดจบสนับจากเขาจับไปเลยสิยังคงบ่าวเวนียตวังอดีตปกเกมุชินีนับปัจจุบันมาสู่มาเปรียบเทียบกันเลย เฟรเดอริกาเนี่ยก็พันธุ์ที่ขันทาร์เรมีมาโนดเรนทานากาดเรนดาวมาเกซอนุยเอ็นซิงทองเนี่ยมาเยอะจอดจ่าไต่ไปขังเงียบอะไรสังเกตการสนับจ่าเอสโซบีไต่ไปเขย่ามีเงินพิจิตรกับวิวิโกเจ้าบาร์เลยมาเกซอนุยเอ็มโก้ดีเนี่ยมาย่งทุกสิบสิบบาร์เลยลาดูกัมโบซาไต่เรนทานากาเมื่อมีเรนดาวเนี่ยเอาป่าวเรนดาวลีเอาเอ็มโก้เลยสัตว์สิบสิบบาร์เลยที่จังกูรอยังงูอะไรเรนโก้ชิกันบีดอมาเข็มพิจิตรกับเปียบเปียบมาพิจิตรเลยนะ
เฟบรุยาจีเนียนีมาสิทธิ์กาเยดาสุยาทางานีอาณาติงเยบีเรนาวนั่งงานจังหวัดเซียนาชินสันจีสนับยาลูชามูรีเนปตะบีตรียาอยู่ในเดชเชยตรียาดูชูพันธุ์สิ่งเงียบอะไรเฟบรุยาเนสักคนเยนีกาเชียงงูมิวกาเยนีกงสนับยาบริมาสิทธิ์กาพิเคพิวควีราจาวตรียาอยู่ในเดชเชยพันธุ์เงียบอะไรมีมาหนังตรีทางนากาตรียาแม็กกิสันวยเอ็มโก้จีเนียยงโชว์สิสิบอะไร แม็กกิสันวยกูอาจจะยาวยงโชว์จากพี่แต่ยังรู้ว่ากูสาดินสิสิเรนุตุยเชนิกาเปียวบารีแล้วแม่มีล่ะนั่นเสียนี่มาน้องจะยงโชว์สิสิบุยงเชิงปีท้าบารีปีเก้อีเปล่าล่ะนั่นเสียชี้นี่ลงอารมณ์แม็กกิสันวยกูอินสิงทางด้วยสังเกตการสนับยารามาอุสาวเนลุสุบีเยอะตัวจ้าไต่ไปพี่ปีขังเงียร์เลยลูกแม็กกิสันวยมีเงินพิจิตรกับที่พิจิตรจ้าบารี
เออลีลาไปลีลาไปนักเสียงนี่เอาไว้เออเอซิกาเอซิกาตัวตรงนี้เอาเก็บเออมาตรงนี้เอาตะแคงทาร์เออไอ้ลูกจอยฮัลโหลเจ้าไม่เป็นไงเลยตัวตรงนี้เลยค่ะตัวบ้านมันเอากูเลยตัวอุบงสาวไหนกูบอกจริงอะตัวอุบงหลานเลยอุบงหลานตัวเลยค่ะจ้าอุบงสาวไหนค่ะจ้ารอตัวตอนนี้ลงชีเลยมันต้องเอาสารเล่นสาวเลยฮัลโหลมีมันสาวเลยค่ะจ้ารอเราตัวสังเกตสัญญาเลยสุขีจอยเลยอาช่างเจ้าไม่รู้พอว่าพี่จะหัวเราตัวไต่ไปทาร์เลยตัวตรงนี้เอาก
ตัวกลางสองตัวพี่จ๋อเลยอันนี้ตัวลูกอ่ะได้ไหมตัวตะเกะสังฆะขันน้ำหมูเลยตัวอุ้งสามเลยได้อันนี้พี่จ๋อเลยเดี๋ยวเราไปดีเลยทำไมต้องทำไม่ดีเดี๋ยวนี้ที่นี่เขาพาเลยสาวคุ้มมาที่ยงใจมามาเป็นธรรมะอะไรก็ยังรู้ไม่สุดดีเลยตัวไม่สุดดีอ๋อน้องยองเนี่ยยันนั่นเสียงยองเสียงทำไมพี่เสียงตีเสียงเนี่ยปัตตาลูแม่เกศนุ้ยเนี่ยชินีโดนีลาคังกูสะตัวมีเนี่ยดามาชินีกันเลยไต่ไปเขียนอะไรห้องแม่เนี่ยรู้ที่พี่ว่ Mugu Yoto Kedalu, Lutan Drinja, Kosu Yaza Chungule Yoto Sisibare, Three Yuretima, Pansi Kanare, Kosu Yaza Chung Oboma, Sanapia Drigu, Tutu Lungsore, Sure Sweja Kuba, Tia Lubaga, Tindia Laredu, Tuya Shini, Ukamanga, Fiwigu Piovare.
Muke Sagaro, Dini, Tia Lu, Lodi, Sakamu, Kamayun, Sakamu, Tugu, Geno Sasitabono, Sasite Kajaro, Janadrinda Bigaro. ဒီဒရင်ရယူနေစဉ်ဆန်စီမီရဲ့ဆိုပြီးတိုင်းကြားကြတာပေါ့နည်းနည်းပေါ်တာပေါ့သူကြတော့ဒရင်ရယူခြင်းတဲ့ဆနာပြလူစုလူဝေးနဲ့အတူပူပေါင်းပြီးတော့ဒီလုံစော်ပြည့်ကျော်နေတယ်ဆိုတဲ့အနေထားနဲ့သူတိုင်တော့ပြောမှာဆိုဥရီတော်ရပိုလေးလေးနည်းနည်းရှိတယ်ကျဲမှုအသေးသေးချာချာလေးကျွန်တော်တို့
ဒီနေ့အခါမှာတော့ဓာတ်တူကိုအဲ့လိုဆောင်ရွက်ခဲ့တဲ့ဆက်ပုံမှတ်တမ်းကြီးဗီဒီယိုမှတ်တမ်းကြီးအတန်းဖိုင်ကြီးစရိုက်အထောက်အထားတစ်စုံတရာသူတင်ပြနိုင်ခြင်းမရှိဘူးဒီနေ့လည်းမတင်ပြနိုင်ဘူးရခင်ကလည်းမတင်ပြပေးဘူးဒီမှာပဲဖြန့်စီတာတို့ဆက်စီတာတို့လောက်အောင်မဟုတ်ဘူးအခုကတော့ဒီကကြောင်းမြန်ဖြစ်နေတဲ့အတွက်ဒါလေးကတော့တူအတွက်ဟိုရခွင့်ရေးလေးတစ်ခုရမယ်လို့ကျွန်တော်
င်းနဲ့သတင်းတောက်6ဦးထက်မနည်းဖမ်းဆီးခံရရမှာ AP သတင်းဌာနကသတင်းတောက်တဦးပဲပြန်လုခဲ့ပြီးကျန်တဲ့သူတွေကိုတော့ပုံမှန်905ကကြီးတမတော်ပြုတ်ခွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့ကမာရွတ်မျိုးမရက်စကန်ကတူရဲမှုမျိုးဦးကတရားလိုလို့တရားစွဲခဲ့တာပါသူတို့လိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်တဲ့မြေပြည်တော်ပသိမ်၊ဘိတ်၊ပြီးပဲခူး၊တာချီလိတ်တို့မှလည်းဖမ်းဆီးခံထားတဲ့သူတွေရှိပါတယ်ဒီကနေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးအခြေဆိုင်ကမောဇာတိုင်းကအမျိုးသမီးသတင်းတောင်2ယောက်ထုတ်ဝေသူအပါအဝင်စုစုပေါင်း4ယောက်ကိုလည်းရုံးထုတ်ဆစ်ဆေးခဲ့ပါတယ်။အဲဒီမှာဒီကနေ့ရုံးထုတ်တဲ့အခြေအနေကိုတော့ရှေ့နေဦးညီညီစောကအခုလိုပြောပြပါတယ
်။ဟိုဟာအရင်တစ်ချိန်လိုမျိုးပဲဟိုဟာပေါ့။ဥမေယာရှိကသူ့အာရမကြီးထားတဲ့စစ်စားမလို့မလာဘူး။အမှုမှာတည်လို့ကျေနေကြသက်သေးတယ်မလာကြ။ဒါကြောင့်မို့ကျွန်တော်တို့စစ်စီရုံးချရမှာမစဲနေစစ်ဆေးလာကြ။တော့တပိတာအတင်းကျွန်တော်ကမောဇာတိုင်းရဲ့ဟိုဟာရဲ့ဆဲမအခြေအနေကတော့ကောင်းပါတယ်ကသူတို့တွေ။အမတ်ကရှာဖို့ကိစ္စကတော့ကျွန်တော်ကဥပဒေအရရှိနေဆုံးလာလို့ရှိတော့ကျွန်တော်ကာကန်ရှင်နေဆန္ဒသူတို့ကပြုချက်တယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ရှောက်ပြရမရှောက်ပြဘူး။ဟုတ်ကဲ့အခုကကျွန်တော်ကတစ်ဖက်ကဥပဒေအရရှိမရောက်သေးဘူး။ဥပဒေအရရှိမပါသေးတဲ့အကြောင်းလို့ကျွန်တော်တို့အဲ့ကိစ္စတွေကသတိပြရသေးလို့လည်းအဲ့လိုဖြစ်နေတ
ယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့ကစလို့စီယုချွေကောင်စီကဖမ်းဆီးထားတဲ့တရင်တောက်အယောက်50ထက်မနည်းရှိပြီးအယောက်20နီးပါးကိုဖမ်းဝရမ်းထုတ်ထားပါတယ်။TVB မစ္စီမမြန်မာနောင်7 days ခေတ္တမီဒီယာစတဲ့သတင်းလုပ်ငန်းကြီးတွေရဲ့လုပ်ငန်းလုတ်ကန်ခွင့်ကိုတော့မတ်လ8ရက်နေ့မှာစစ်ကောင်စီကပိတ်ခဲ့ပြီးမြကြီးနားမြို့အခြေဆိုင် The 74နဲ့မြကြီးနားသတင်းဌာနတွေကိုလည်း April 29ရက်နေ့ကစလို့ပိတ်ခဲ့ပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ချက်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ဒီကနေ့ချာတော်ရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတော့ KNU နဲ့စစ်ကောင်စီတက်တွေကြားကတိုက်ပွဲအခြေအနေကိုပြောပြကြပါတယ် KNU မျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့တွေနဲ့နောက်ဆက်ကစစ်ကောင်စီတက်တွေကြားတလားကျော်အတွင်းမှာတိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့တယ်လို့တပ်မဟာ၅ဘက်ကထုတ်ပြန်ပါတယ်စစ်ကောင်စီတက်ကအရာရှိတွေအပါအဝင်အကြမ်းဆုံးများတယ်လို့လည်းတပ်မဟာ၅ကဆိုပါတယ်စစ်ကောင်စီဘက်ကတော့ KNU နယ်တဲကတိုက်ပွဲတွေနဲ့ပတ်သက်လို့ထူးထူးခြားခြားထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအခြေအနေကိုတော့ VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်မျိုးသားစီယုံ KNU တပ်မှ၅ထိတ်ချုပ်နယ်မြေဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမတ်လ29ရက်နေ့ကနေမေလဇန်းထိနှစ်ဖက်ထိတ်တိုက်ပစ်ခတ်တဲ့တိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီတပ်ကဗိုလ်မှူးကြီးအပါအဝင်တပ်ဖွဲ့ဝင်200လီပါတိုက်ဆုံးခဲ့တယ်ဆိုပြီး KNU တပ်မှ၅ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ်
เออปีนั้นเนี่ยลุပြောเลยยะเลยบาคิดเลยว่าตัวเราก็เลยโหตาเมียน่ะมาลุซะได้ประมาณที่แต่มาเลยเป็นเมียอนัตตะเนี่ยท่านเจ็ดตัวทาได้ประมาณอ่ะที่ด้วยมุว่าเอ๊ะหลอจูจาจูจาพี่ไปแม้แล้วเป็นเปลี่ยนไปแล้วหยีได้แต่คาจะแล้วตู้เยหยีตัวอ่ะโห400ตัวแล้วบ่เนาะโอเคตะละด้วยมาบ่เนาะที่ตะละเฉยๆเลยบ่อะคือดีตะเยเนี่ยด้วยมาเลยเป็นโหทาพี่ล่ะบ่เนาะสึกก็สิแต่มาကြရတာဘုံမူကြီးတယောက်ရယ်ဘုံမူဘုံဘုံမူကြီးတယောက်ရယ်တော့ဘုံမူတယောက်ရယ်တော့ဘုံကြီးတယောက်တော့ပြီးတော့အရာခံမူကတယောက်ရယ်အလုံးပေါက်ကဒီသတ်သားပါလဲဆိုမရှိဘူးတရားနဲ့ကိုးဆွေလေးရောက
်ကျန်ယူဘက်ကတော့ကိုဦးတည်ဆုံးပြီးဆယ်ဦးခန့်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေစာဆုံးတယ်လို့ကျန်ယူပြောရမယ်ပတ်သက်လို့စစ်တပ်ဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ VOA ကလည်းပြည်ကအတည်မပြုနိုင်ပါဘူးမလ29ရက်နေ့ကပြည်ပြည်နယ်ကတိမှုထာစခန်းဧပြီလ29ရက်နေ့မှာတောင်ရင်မြစ်ကြောင်လုံခြုံရေးယူထားတဲ့တော်လဲထားတဲ့ဥတုဒစခန်းတွေကိုတပ်မ9ကတိုက်ပိုက်ခဲ့တယ်ဆိုပြီးစစ်ကောင်စီရဲ့ဧပြီလ29ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ် PNU ဘက်ကတော့တိမှုထာနဲ့မေရထာစခန်းတွေကိုသိမ်းခဲ့တယ်ဆိုပြီးပြောထားပါတယ်မေရထာကတော့ ထိုင်းတဲ့ချန်တော်လဲထားတဲ့အနည်းဆုံးဖြစ်ပြီးအများကတော်လဲထားလို့လဲခေါ်ကြပါတယ်မလ၂၉ရက်နေ့ကစပြီးတမန်ကထိန်းချုပ်တဲ့ဖပေါင်ခရိုင်ကနေနေရီပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အေဘီလာနဲ့မီလာဇမ်မာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်အဲ့ဒီဒေသတွေမှာနေတဲ့ကရင်ရွာသား
တောင်းတဲ့ချီပြီးပေးလို့ရဖို့ထပ်ပြေးနေကြပါတယ်အခုထက်ထိလဲဖပေါင်ခရိုင်ဒေသတွေပေါ်မှာနေတိုင်းနေပါလေရင်နေပြန်ဝဲနေတာကြောင့်အရက်သားတွေတောတောင်ထဲမှာပဲပုံအောင်နေရတယ်လို့လဲဆိုပါတယ်မနေတော့ကလည်းညဘက်မှာလေရင်ပြန်ဝဲခဲ့ကြောင်းကိုလည်းဆက်ပြောပြပါတယ်။
လေရင်ကဟိုနေ့တိုင်းလိုပဲဒီညတော့ကလည်းလာသေးတယ်ဒါပေမဲ့ဟိုဘုတ်ကျဲတာလို့ပါလို့တော့ဟိုမရှိဘူးပေါ့နော်ဒီလို
ကျွန်တော်တို့ကလာပြီးတော့ဝဲတယ်ဝဲပြီးတော့ပြန်သွားတယ်ဘုတ်ကျဲတာတော့မရှိဘူးပေါ့နော်ဒီညเนาะကျန်ယူထိုင်းချောက်ရာကရင်ဒေတာအတွင်းကအရက်သားတောင်ရာရင်းနေလူနေအိမ်တွေကိုစစ်ကောင်စီဘက်ကလက်နက်ကြီးကြီးပစ်ခတ်မှုငါးရာခုနစ်ငါးတဲ့ရှိခဲ့ကြောင်းလက်နက်ကြီးနဲ့လေးကြောင်းတိုက်ခိုက်မှုကြောင့်အရက်သားဆယ်လေးဦးသေဆုံးပြီးနှစ်ဆယ့်ရှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည lo pika take mu yes the bodu sajo guro. Natosana gunema the chatay and the lene kani ne do lemma ye to get up chipare, tabi make a yin yi rema, type worry chiniraha, a pika yes the bodu yi mugu chopalo pite so be napalonga a piana so sweni javare.
Tanji that drain out my ma pibadora pibare. Guru, a bus in Ganari go to set Piro Machibare. Yen don't know Yama ye don't the check go, nothing amaba. The champion shame out to Yomiman is that the Dama, dear community, local in there, me shatter do. Told you Muha, did that Gani to a long and dear Miare, Monkolong and Pija, Wong King, ye da be not Gunya way on it, do then set Pitawak.
ကျင်းမီအသုံးဆောင်ဖြစ်တဲ့ကွန်ပျူတာလက်ခံဖို့ရက်စက်ကနေအခြားအီလက်ထရောနစ်ပစ္စည်းကရိယာတွေထုတ်လုပ်မှုတိုးပွားလာတဲ့အတွက်ဒီပစ္စည်းတွေမှာသုံးတဲ့မြေရှားသတ္တုရေအတ်မက်တယ်ဟာဝယ်လို့အားကောင်းနေပါတယ်မြေရှားသတ္တုအများဆုံးတရုတ်ပြည်ကထုတ်လုပ်ပေမဲ့ပြည်တွင်းသုံးအတွက်မလုံလောက်လို့နိုင်ငံခြားကတင်သွင်းနေရပါတယ်မြေရှားသတ္တုအများဆုံးထုတ်လုပ်ပြီးအများဆုံးဝယ်ယူနေတာတရုတ်ပြ ဆုံးစေရခိုင်နှုန်းထိုးတက်သွားတယ်လို့မတ်လ3ရက်နေ့ထုတ်နီကေးအေရှားမှာဖော်ပြပါတယ်တရုတ်လုံခင်မီကွန်ပျူတာမှာမြန်မာကရတဲ့မြေရှားတပ်တူအတုံးများတဲ့အတွက်စစ်အာဏာသိမ်းမှုကြောင့်တင်သွင်းမှုကြာဆင်းသွားရင်တရုတ်စစ်ဘော်ရေးထိခိုက်နိုင်ပါတယ်မြေရှားတပ်တူထုတ်ယူတဲ့ဒေတာမှာသဘာဝပတ်ဝန်းကျင်အများဆုံးပျက်စီးပါတယ်ဒါပေမဲ့ဖေဖော်ဝါရီလ10ရက်နေ့စစ်အာဏာသိမ်းရင်ကစပြီးတချင် ကံတွေကပြောကြောင်းဧပြီလ26ရက်နေ့ထုတ်ဧရာဝတီသတင်းမှာပေါ်ပြပါတယ
်။တရုတ်ပြည်တောင်ပိုင်းမှာမြေရှားတပ်တုဥပဒေမဲ့ထုတ်ယူတာများလာလို့2010မှာပိတ်ပင်တဲ့အတွက်ကချင်ပြည်နယ်အရှေ့မြောက်ကိုတရုတ်တွေရောက်လာတာဖြစ်ပုံရပါတယ်။မြေရှားတပ်တုလို့ခေါ်ပေမဲ့ရှားပါတာတော့မဟုတ်ပါဘူး။အမြဲတမ်းရောနှောနေတဲ့ dressing တွေကိုထုတ်ယူဖို့ခက်ခဲတဲ့အတွက်ရှားပါတပ်တုသို့မဟုတ်မြေရှားတပ်တုလို့ခေါ်တာဖြစ်ပုံရပါတယ်။ထုတ်ယူတဲ့နည်းနှမျိုးရှိပါတယ်။ပထမနည်းကအပေါ်ယံမြေလွှာကိုဆက်နဲ့ချစ်ယူပြီးရေစစ်ကန်ထဲထည့်ပါတယ်။နောက်တော့အက်စစ်နဲ့အခြားဓာတုဆေးရည်တွေကန်ထဲလောင်းထည့်ပြီးမြေရှားတပ်တုကိုစစ်ယူတဲ့နည်းဖြစ်ပါတယ်။ဒုတိယနည်းကတော့တောင်ကုန်းတောင်နှမ်းတွေပေါ်မှာကျင်းနေတူပြီးအက်စစ်နဲ့ဓာတ်ဆေးရည်ကိုကျင်းထဲလောင်းထည့်ပါတယ်။ကျင်းထဲမှာအရေးဖြစ်သွားတဲ့မြေကြီးကိုပိုက်နဲ့ဆုပ်ယူပြီးတူလောင်ကံကိုပို့ရပါတယ်တူလောင်ထားတဲ့မြေရှားရည်ကနေမြေရှားတပ်တုကိုထုတ်ယူရတာဖြစ်ပါတယ
်ဒုတိယနည်းကိုကချင်ပြည်နယ်မှာသုံးပါတယ်ကချင်ပြည်နယ်အရှေ့မြောက်ပိုင်းရှိဝေမြို့နယ်ကပောင်ဝါနယ်စပ်ဒေသဟာမြေရှားတပ်တုထွက်တဲ့နေရာဖြစ်ပါတယ်မြေရှားတပ်တု18မျိုးရှိတဲ့အနေနဲ့ပောင်ဝါမှာရှိတဲ့9မျိုးကိုတရုတ်ကထုတ်ယူပါတယ်ကဘာမှာရှိတဲ့တာဗီယန်နဲ့ဒစ်ပိုဇီယံပမာဏရဲ့30ရာခိုင်နှုန်းဟာပေါင်ဝါမှာရှိတယ်လို့ဆိုပါတယ်။ဒါကြောင့်2018စည်းရဲမှာမြေရှားတပ်တုတတိယအများဆုံးထုတ်လုပ်သူဟာမြန်မာဖြစ်နေပါတယ်။
ဒါပေမဲ့မြေရှားတတ်တုအများအပြားရှိတဲ့နိုင်ငံစည်ရင်းမှာတော့မြန်မာမပါပါဘူး။ပေါင်းဝါနေဇက်ဒေတာမှာဥပဒေမဲ့တူးတဲ့မြေရှားတတ်တုလောက်ွက်တွေရာနဲ့ရှိနေရဘူးပိတ်ပင်ပေးဖို့လူတို့ကပြီးနေအစိုးရကိုတောင်းဆိုထားပါတယ်။မြေရှားတတ်တုထုတ်ယူလို့ပျက်စီးသွားတဲ့တောင်ကုန်းတောင်တန်းတွေဟာဒေသခံတွေအတွက်အစိုးမဝင်တော့ပါဘူး။တတ်တုရရင်ထုတ်ယူတဲ့အစင်တိုင်းဟာသဘာဝပတ်ဝန်းကျင်ကိုပျက chen chao le ma lao shi de jin go ane pe tong zhe jo ti du yu ya ba de. Nao do adi jin ni de go esi ne cha da si yi de lao te ba de. Esi ne da si jao da bi vi twa la de no ni yang yi de go pai ne so yu vi nye sha yi to lang kan de te da ba de. Nye jin du vi ye ma se nai ao mo ga pin kin na de to lang kan de ba. Nye sha yi ane tan twa de ka ma A boyan yijigo, pine net, so to you be, a nere go a chow can tire about it. Chow dore a nere, lila ne, nisha, tadu yang, pillare car, deo bego, deu doja bare.
Dami mem, you ma biga, nisha, tatu to you de pomana, neva lavon yavare. Natong session, ma tangi, natong chowton, you ma biga, tempumare. Deo be, nisha, tatu zigwe, natanga yagai nongu, miamaga, pizzi be the lupini bare. မြန်မာပြည်ကမြေရှာတပ်တူကိုမောင်ကိုလမ်းကြောင်းကတင်သွင်းနေပုံရပါတယ်။ရန်ရှိပြည်နယ်တောင်ပိုင်းကမ်းကြောင်မြို့ကမြေရှာတပ်တူလုံငန်းရဲ့2008ခုနှစ်ဝင်ငွေဟာဒေါ်လာ3,000,000လောက်ရှိမယ်လို့ကန့်မှန်းပါတယ်။ရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှာတပ်တူလုံငန်းကြောင်းဖြစ်ပေါ်လာတဲ့ရေမြေညဉ့်ညမ်းမှုကိုပြန်လည်တန့်ဆိုင်အောင်လုပ်ရင်ဒေါ်လာ3,000,000၅လောက်ကုန်ကျမယ်လို့ တရုတ်အစိုးရရဲ့အတက်ပညာဝန်ကြီးဌာနကကမ္မန့်ထားပါတယ်။ကချင်ပြည်နယ်မှာတော့ရေမြေညဉ့်ညမ်းပြီးသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာကိုအရေးယူမဲ့သူမရှိတယ်လို့ပြနေပါတယ်။မြေရှာတပ်တို့လုပ်ငန်းရဲ့စိုးကျိုးတွေကိုဒေသခံတွေကရရှိပြီးအကျိုးအမြတ်ကိုတရုတ်ကုမ္ပဏီတွေကရရှိနေတာကတော့ထင်ရှားလာပါတယ်ခင်ဗျာ။
ကောင်းကဲမြန်မာပြည်30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ဆရာနာသိန်းပြီးကိုဗစ်စိုးရိမ်စရာကိုပြောပြထားပါတယ်။ဆရာနာသိန်းပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးဒီအားနည်းလာချိန်မှာအိန္ဒိယနိုင်ငံဒီမှာလဲကိုဗစ်-19 လိုင်းသစ်တွေထလာတာမှုမြန်မာအတွက်လဲစိုးရိမ်နေရပြီလို့ကျမကြီးပညာရှင်တွေကဆိုပါတယ်။အိန္ဒိယမှာကိုဗစ်ဒုတိယလိုင်း
ထိမ်းမနိုင်သိမ်းမရဖြစ်နေတာနဲ့ဒီထိုင်းမှာတတိယလိုင်းတက်လာချိန်မှာမြန်မာအခြေအနေကဘလို့ရှိပြီးတော့ဘလောက်ထိစိုးရိမ်စရာရှိနေပါလဲဈေးပညာပေးဆောင်ပါတွေကိုရေးသားဟောပြောနေတဲ့ထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာဒီကိုဗစ်ဖြစ်တဲ့ ฟลายနေပေါ့เนาะအဲ့ဒီမြန်မာနိုင်ငံကဒီဒုတိယလိုင်းအပီးမှာတော့ဆရာနာသိမ်းမှုတွေပေါ်လာပြီးတော့ဆန္ဒပြပွဲတွေနဲ့လည်းကြုံခဲ့ရတဲ့အခါမှာဒီကိုဗစ်ကာကွယ်လုပ်ငန်းတွေတစုံတရာထိန်းချုပ်မှုတွေပေါ့เนาะထိခိုက်လာတယ်လို့ပြောရမှာပေါ့ဆရာဒါပေမဲ့ချိန်ထဲမှာပဲကိုဗစ်စစ်ဆေးမှုတွေကိုလည်းသိချာမလုပ်နိုင်တော့လောလောဆယ်ဘယ်လောက်ရှိရသလဲကျွန်တော်တို့ခန့်မှန်းတော့ခက်တယ်ပေါ့เ ော့ဒုတိယဆိုင်ကရခိုင်ဘက်ကလာခဲ့တာပေါ့နော်အခုရောဒီအိန္ဒိယနယ်စပ်ဘက်ကလာနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်ဆရာအဲ့ဒါလည်းပတ်သက်ပြီးတော့ဆရာအဓိကပါစပြောချင်တဲ့ဆရာကြီးမြန်မာပြည်သူတွေအဲ
့တော့မြန်မာပြည်ကကျွန်တော်တို့ကိုဗစ်ချင်းချုပ်ရေးမှာအာဏာမသိငင်ရဆိုရှင်ဘာဖြစ်ရောကဘာကနေချီချူရတယ်စဖြစ်တာတော့မှဒီဒီကနေဥရောပတခွင်ပြန့်သွားတဲ့ချိန်မှာကိုယ်နိုင်ငံမှာမတ်ဆာလောက်ကြမှာလူနာလေးနှစ်ယောက်လောက်ကိုစာတွေ့နော်အဲ့ဒီမှာကျွန်တော်တို့ပထမလိုင်းကိုတော့တော်တော်ကြီးကျွန်တော်တို့ဩဂတ်စာလောက်အထိကိုထိန်းထားနိုင်တာပေါ့နော်လူလေးယာကနန်းလောက်နဲ့အဲ့မှာဩဂတ်စာကောင်းနေစပြီးရောရခိုင်ကနေခုနဆိုတော့ဒုတိယတိုင်းရအသေးတိုင်းရက်ခတ်တဲ့ခါမှာလူတွေတောင်းနေချီပြီးတက်လာတာအဲ့ဒါနေဖေဖော်ဝါရီလအထိပေါ့နော်အဲ့တော့ဒါအာနာသမိန်ခင်အထိကိုတက်တက်လာရင်ကနေပြီးတော့ဆရာကြီးဇော်ဝေဆိုးကနေပြီးတော့ကျွန်တော်ရန်ကုန်တိုင်းကို
အဓိကကိုင်မဲဆိုပြီးတော့ကိုဗစ်ကွန်မန်တာနဲ့သူကန်ထိန်းချုပ်လာတဲ့အချိန်မှာအဲ့ဒီမှာလည်းအလူအများကြီးတဲ့အချိန်မှာကျွန်တော်တို့ကရွက်ထည်တဲ့နဲ့စေုံကြီးစောက်ရတယ်အများကြီးခရင်တွေကိုတောင်းတဲ့ချီပြီးတော့စီစဉ်ပြီးတော့လှုပ်လာတဲ့အခါမှာတဖြည်းဖြည်းနဲ့ကျွန်တော်ထိန်းချုပ်လာနိုင်တယ်လို့ပြောလို့ရတာဖြည်းဖြည်းနဲ့လူနာသူရှိနှောင်းလေးတွေပေနှောင်းတွေကျလာတဲ့အချိန်မှာဖေဖော်ဝါရီ 2021 နဲ့အဲဒီစစ်အာဏာရှင်ကြောင့်ပြစ်ခတ်တပ်ဖြတ်တာတွေဆိုတော့ပထမဆုံးကတော့ကျွန်တော်တို့ယောဂန္တရာကတ်တိဆောက်တာကိုထိန်းတာထိန်းလာတယ်မှာအခုတပ်တန္တရာကတ်ပေါ့လူတွေကိုပြစ်တတ်တာလမ်းပေါ်မှာအဲဒီတာပြစ်တတ်တာတွေဖြစ်လာတဲ့အခါကျတော့လူတွေကကိုဗစ်ကိုဘူးမဆိုင်ပါတော့သူ့ကိုလည်းကျွန်တော်တော်လမ်းမယ်တွန်းလမ်းမယ်ဆိုပြီးလူတွေကအုတ်စပက်ကြီးတွေလူတွေတန်းနဲ့ခြေပြီးတော့တောင်းနဲ့ခြေပြီးတော့လမ်းပေါ်မှာဆုဝေးကြတယ်အော်ဟစ်ကြတယ်ပေါ့နော်အဲဒီတော့ဟစ်တဲ့အချိန်ဝါတွေအမုံအမွားတွေအကုန်လုံးလမ်းပေါ်မှာကနေနေပြီးတော့ယူဆတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီလက်ရှိကိုဗစ်အနေအထားကိုရောဆရာဘယ်လိုသုံးသပ်မိလဲဆရာကြ
ီးဒီအချိန်မှာကျွန်တော်တို့ကမ္ဘာမှာစပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာဒေါက်တာကိုဗစ်အကြီးကြီးအဓိကပြင်အိန္ဒိယပေါ့ခုနကဘယ်လောက်ထိကြောင်လဲဆိုလူပေါင်းသား20လောက်ကိုခါတဲ့ confirm case ပေါ့နော်ဖြစ်လာတဲ့ခါနှစ်သိန်းလောက်ကိုသိပေးလိုက်ရတယ်ဒါပေမဲ့နိုင်ငံပြန်ကြည့်တော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကိုဗစ်တွေကိုအာနာမသိမ့်ငယ်တနည်းနည်းကိုကျွန်တော်စစ်နေ2000ကျော်ကျော်ပတ်တောင်းကနန်းတွေမှာကျွန်တော်စစ်တဲ့အချိန်မှာလုံးဝမစစ်တော့ဘဲနဲ့ချန်ချမ်းမာကြီးစနေကြီးပြိုလေးသွားတာအဲ့ရနေမှနောက်ပိုင်းသူတို့အသေးအချက်ဖီးရားတွေပေးပြီးတော့ပြန်လောက်တဲ့အချိန်မှာတနည်းမှကျွန်တော်တို့ထောင်ကနန်းတောင်မပြည့်အောင်စစ်တော့တနည်းမှ2ယောက်အယောက်20တွေ့10ယောက်တွေ့30တွေ့ပေါ့နော်အဲ့လိုကနေပြီးတော့တန်သေးတဲ့လူက10ယောက်သေး2ယောက်သေးအဲ့လိုမျိုးတွေပဲကျွန်တော်တို့ပါလာတော့မေလ2ရက်နေ့အထိကျွန်တော်ကြည့်လိုက်တာ3000နဲ့200နဲ့6ယောက်ပြေးပြီးသွားပြီပေါ့เนาะအားလုံးပေါင်းတစ်ပိန်း4000ပမာကြီးမှာကုဆက်သွားပြီအဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာဖြစ်နေတာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်သိမ့်နေချီပြီးတော့ပြည်တွေတွေ့နေတယ်သေရထောင်နဲ့ချီပြီးတော့တည်နေတော့ဟိုမိတချို့ရတာတွေစုပြီးတော့ပြုံပြီးတော့လောင်းတွေကိုမိရှို့နေရတဲ့အနေအထားမျိုးတစ်ဖက်မှာလည်းဘန်ကောက်တို့ဘာတို့ကိုဗစ်ကသူတို့ကတတိယလိုင်းအိန္ဒိယတော့ဆရာကုနာပြောသားလို့ဒုတိယလိုင်းပေါ့ပမာပြားအဟုထအကြွမယ်ဆိုရင်တတိယလိုင်းပေါ့အခုတခြားနိုင်ငံတွေမှာလိုင်းအင်းနေနဲ့အကြီးကျယ်ထားတော့ကျွန်တော်နိုင်ငံတတိယလိုင်းထားနိုင်မလားဆိုတော့ထားနိုင်ရရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုတတိယလိုင်းထားနိုင်ရရှိရလဲဆရာ
ဘာကြောင့်လဲဆိုအခုကစ်ခတ်တင်နင်းလို့လူတွေကနေဆက်တွေကိုထွက်ပြေးကြတဲ့ခါမှာအိန္ဒိယရဲ့အကတ်ဆုံးမီဇိုရန်ပြည်နယ်မှာလည်းကျွန်တော်လက်ခံနေရလူ4000လောက်ကြောင်းနေကြပြီဒီလိုပဲတစ်ဖက်မှာကျွန်တော်ထိုင်းမြန်မာနယ်စပ်မှာလည်းလူတွေထောင်နဲ့ခြေပြီးတော့သွားနေကြပြီဆိုတော့တစ်ဖက်ကလည်းယူရီးယားဘက်မှာလည်းကိုဗစ်ကထားနေတယ်တစ်ဖက်မှာမီဇိုရန်အိန္ဒိယဘက်မှာလည်းထားနေတယ်ဆိုတော့ဒီလိုနေရာတွေမှာရွှေ့ပြောင်းပြီးတော့ကျွန်တော်တို့အများကြီးဖြစ်လာနိုင်တာပေါ့နော်ကျွန်တော်တို့ဒါကိုပြန်ပြီးတော့နှိုင်းယှဉ်ကြည့်ရင်ဟိုလွန်ခဲ့တဲ့နှစ်ပေါင်း100လောက်က Spanish flu ဆိုတာကမ္ဘာလူဦးရေတန်း900လောက်ကူးစက်ပြီးတော့တန်း90လောက်တည်သွားခဲ့ဘူးရယ်နှစ်နှစ်လောက်တောက်လျှောက်ဖြစ်လိုက်တာအဲ့ဒီတော့ကအဲ့ဒီ flu ကဝယ်သေးဆိုတာမပေါ်ခဲ့ဘူးနော်နာမည်ကတော့ Spanish flu ပြောထားတယ် American မှာပထမကမ္ဘာစစ်ပြီးတော့ပေါ့နော်1914-18ဟော CAB ကနေလေးမှာစဖြစ်လိုက်တာအမေရိကန်နိုင်ငံကနေပထမတနေ့မှာလူ100တွေ့ပြီးနောက်တစ်ရက်မှာတခါတည်းလူ400လောက်တွေ့တယ်နောက်တစ်ပတ်အတွင်းမှာပဲ6000လောက်9000 10000လောက်တက်လာတယ်အဲ့ဒီကနေဥရောပတွေဘာလို့ပြန်ပြီးတော့နောက်ဆုံးဗမာပြည်ကရိုက်ခတ်တယ်ပေါ့နော်တနေ့ကနောက်တော့ဘာလုံးလူတွေအများကြီးပြမာပြည်ကို1919လောက်မှာရောက်ခတ်လာတဲ့ခါကျတော့အဲ့ဒီတော့ကဖေပုချိန်လို့ခေါ်တယ်ဥပဖေတို့ဥပုတို့ဥဆုံးချိန်တို့နော်သူတို့ကအင်္ဂလန်ကိုသွားပြီးတော့သူတို့ဗမာနိုင်ငံရဲ့အခြေခံဥပဒေပါညာပေါ့နော်သူတို့ရေးဆွဲဖို့သွားတာအင်္ဂလန်မှာသူတို့6လလောက်ကြာသူတို့ပြန်လာတော့မကြခင်ပဲဥဆုံးချိန်ဟာကိုကျွန်တော်ကသူပြောတဲ့ Spanish flu တက်သိသွားတာပေါ့အဲ့ဒီတော့ကဗမာပြည်ရဲ့လူကြီးက73သန်းနဲ့ရှိသေးတယ်အဲ့မှာကျွန်တော်4သိန်းသေးခဲ့တယ်ဆိုတော့မှတ်တမ်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီစစ်အာဏာသိမ်းအပြီးမြန်မာစစ်တဘောမျိုးပေါ့နော်အဲ့ဒါနဲ့ဒီကိုဗစ်အတွက်ရောအရင်အတွေ့အကြုံနဲ့ရှင်းလိုက်ရင်ဘလို့အထိစိုးရိမ်မှုရှိနေလဲဆရာ
။အခုကျွန်တော်တို့နိုင်ငံမှာပြည်သူလူထုနဲ့စစ်တပ်နဲ့ဆက်ပွဲတွေဖြစ်နေတာ။နော်နယ်စပ်တွေမှာလည်းဆက်ပွဲတွေဖြစ်နေတာ။အဲဒီဆက်ပွဲတွေဖြစ်တော့လူရွှေရွာပြီးတော့ထပ်ပြီးတော့ဒါကဒီကိုဗစ်တတိယလိုင်းကငကိုရဲတတိယပထမပိုင်းဒုတိယလိုင်းဖြစ်နေတဲ့အချိန်မှာဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်ကျွန်တော်တိုက်ပွဲတွေဖြစ်တော့တပ်တန္တရာကတ်ထပ်ဆင့်လာတဲ့လူတွေသိရပါတော့အခုပြန်တွက်ကြည့်တော့ဒီကျွန်တော်တို့အာဏာသိမ်းပြီးရပောင်း190 300အတွင်းမှာပြစ်တက်လိုက်တဲ့လူတွေက950နီးပါအဲ့တော့ကိုဗစ်ကြောင့်တရားဆင်းရဲမရှိဒီ300အတွင်းမှာအဲ့ဒါကိုကျွန်တော်လိုက်ကောက်ကြည့်တဲ့ခါကျတော့63ကောက်ပြီးတယ်ပေါ့နော်အဲ့တော့လူတွေကကိုဗစ်ကိုမကြောက်ဘူးဖြစ်သွားတယ်ငါတို့ကကူး21ကိုပို့တော့မယ်ကိုဗစ်သေးတာတကယ်ကကျွန်တော်ခုနပြောလို့ပေါ့မစစ်ဆေးလို့တရားလည်းဆင်းရဲမရှိလို့အိမ်ကြီးမှာတည်သွားတာလည်းရှိနိုင်တယ်မပြောနိုင်ဘူးပေါ့နော်အဲ့တော့အခုကဒီစင်းကြောင့်ဒီ3လရပောင်း90သူတို့အာနာအုပ်ဆိုးပြီးတဲ့ကာလမှာဒ down lead on the season, the beer, the ลูกยาละมาซ้องในชีกုံมีไอ้တော့ไอ้เนี่ยတွေမှာကိုဗစ်တွေမထနိုင်နိုင်ဘူးဗလားပေါ့အဲ့တော့အရင်တော့ပရမကဘာဆေးရဲ့အတွေ့အကြုံကတိုက်ပွဲတွေပြီးရင်ရောရောကရာကြီးကြထားတယ်အဲ့တော့ကျွန်တော်တို့ကာကွယ်ဆေးမပေါ်ဘဲနဲ့နှစ်နှစ်လောက်ကိုလှိုင်းပေါင်း၄လိုင်းလောက်နဲ့နိုင်ငံပေါင်းစုံခံစားပြီးတော့တကဘာလုံးတန်း50လောက်ပေးခဲ့တယ်ဆိုတော့စက္ကမတန်းရှိတယ်ဟုတ်တယ်ကျေးဇူးများကျေးဇူးများ
ပတ်စင်ချမ်းမာရီကဏ္ဍကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းလောက်တွေကတင်ဆက်ပေးထားတာပါဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NSPC နဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာတွဲဆုံဆွေးနွေးခဲ့ကြပါတယ်။ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကိန်းစခန်းတွေကိုချင်းပြည်သူကာကွယ်ရေးအဖွဲ့ကနေစစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကိုတွားရောက်တွဲဆုံဆွေးနွေးခဲ့တဲ့အပြည့်ရဲ့လက်နက်ကိုင်အဖွဲ့တွေရဲ့လုံဆောင်ချက်တွေအပေါ်အယက်ဖက်အဖွဲ့စီတချို့ကဝေဖန်ထောက်ပြနေတဲ့အကြ
ဒီမှာကနန်းဟောင်းမှာရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။နာဆကစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်တပ်ပါတီတို့နေပြည်တော်မှာအေဒီလ 300 ရာမြို့မှာစစ်ကောင်စီဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူကကိုရေးသားဖွဲ့ကနေမေလ၂ရက်နေ့ကနေ၄ရက်နေ့ထိရက်ဆက်တိုက်ခတ်ခဲ့တယ်လို့ CDF ဖွဲ့ပြောကြားသူကပြောပါတယ်။ဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီတပ်ဖွဲ့ကကိုးရောက်ကြဆုံးပြီးတန်ရာများပြားရရှိခဲ့တဲ့လို့ CDF တပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာမသိရသေးပါဘူး။ဟာကမ
ကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာနာမသိငင်အားဆိုရှင်ဘာဖြစ်ရောကဘာလဲဟိုတန်မြန်အောင်မြို့နယ်မှာပြည်သူစစ်ဖွဲ့စည်းဖို့အတွက်ကျေးရွာအုပ်စုတစုကိုလူ30နှုန်းနဲ့စည်ရင်ပေးတွင်းဖို့မြို့နယ်အာနာပိုင်တွေကစည်ရင်တောင်းခံနေပါတယ်ဧပြီလ24ရက်နေ့ကကျေးရွာအုပ်ချုပ်ရေးမှူးတွေကိုမြို့နယ်စီမံအုပ်ချုပ်ရေးရုံးကိုခေါ်ယူပြီးအခုလိုတောင်းခံခဲ့တာဖြစ်တယ်လို့မန်အောင်မြို့နယ
ဒီနေ့ပြည်သူ့အုပ်ချုပ်ရေးအစိုးရနောင်ချိုမှ20ကျောင်းမင်းနဲ့တောင်ကြီးမြို့နယ်မှာလည်း23ထက်မနည်းဖမ်းခံရပြီးအဖမ်းခံရသူလူငယ်တချို့ကိုအဲ့ဒီနေ့မှာပဲစစ်တပ်ကပြန်လုပေးခဲ့ပါတယ်။မေလ2ရက်နေ့နေဦးတပိတ်စစ်ကြောင်းမှာမြန်မာတပ်နိုင်ငံလုံးစစ်တပ်ကနေပြစ်ခတ်လို့တိုက်စုံသူ6ဦးထက်မနည်းရှိခဲ့ပြီးရှမ်းပြည်နယ်ကနောင်ချိုတီဘောပြင်မန္တလေးဝက်လက်ဖမ်းခံမြို့တွေကဆ ใกล้ๆริมเนี่ยสินนิบาผิดနေတဲ့အတွက်ကရင်ပြည်နယ်ဖာပွန်နဲ့အနီးနားမှာရှိတဲ့ကျေးရွာတွေကတိရခန့်လူထုတွေဟာအတင်းထွက်မရတော့ပဲပြိမိနေတာတလားကြောင့်နေပြီဖြစ်လို့အခုချိန်မှာရိတ်ခါတွေပြတ်လို့နိဘာဖြစ်နေပြီလို့ဖာပွန်တိရခန့်တအူးကပြောပါတယ်အဲ့ဒီဒေသမှာလက်နက်ကြီးတွေနဲ့နေစဉ်ပစ်ခတ်မှုတွေရှိနေတဲ့အပြင်မြို့အပြင်နဲ့ရွာအပြင်တွေမှာလည်းမြေမြုပ်မိုင်းတွေရှိနေတာကြောင့်ရွာ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့တရလူလုပ်တဲ့အကြောင်းကြားပြီးမှသွာလာဖို့နဲ့သတိနဲ့သွာလာဖို့ KNU တပ်မဟာငါကလူထုတွေကိုတတိပေးစာထုတ်ပြန်ခဲ့တာရှိတယ်လို့စစ်ကောင်စီဘက်ကလည်းသူတို့ကိုအကြောင်းကြားပြီးမှသွာလာခွင့်ပေးပါတယ်။
ဒီစစ်ကောင်စီတာကောင်းဆောင်တဲ့ကိုလည်းတော်ပြီးတော့မှအတိမပြုတဲ့အဖွဲ့တွေဖြစ်လို့ပဲလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းတာပါနော်ပြီးကြတဲ့ဧပြီလနဲ့စစ်ချောင်းရနေ့ကအန်စီပြည်ရလက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကန်အဖွဲ့စည်းတစ်ခုကစစ်ကောင်စီနဲ့နေပြီးတော့မှတွားရောက်တွေ့ဆုံဆွေးနွေးခဲ့ရတယ်လို့ဧပြီလ3ရက်နေ့ကလည်းမွန်ပြည်ပြည်ပါတီ NLSP ကစစ်ကောင်စီနဲ့တွားရောက်တွေ့ခဲ့တဲ့အပြည့်ရဖွဲ့တွေဟာရပ်တည်ချက်ပြတ်သားမှုမရှိဘူးလို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP တွေးမှုနော်ဆဲဆဲကပြောပါတယ်တကယ်လားဆိုရင်တိုင်းရင်းသားလက်နက်ကန်အဖွဲ့တွေကတကယ်နှစ်ပေါင်းများစွာစစ်အာဏာရှိကိုမိသည့်အာဏာရှိမဆိုဘောနော်စစ်အာဏာရှိပဲမဟုတ်ဘဲနဲ့မိသည့်အာဏာရှိမဆိုကိုတိုက်ခတ်ခဲ့တဲ့အဖွဲ့စည်းတွေဖြစ်တယ်ပေါ့နော်
ဒီလိုထုတ်ပြန်ထားပေမဲ့အန်စီအေပီရဖွဲ့တချို့ကစစ်ကောင်စီနဲ့တွားရောက်တွေ့ဆုံဆွေးနွေးမှုကိုပြဿနာထားမယ်ဆိုတဲ့အချက်ပါရှိပါတယ်ဒီလိုထုတ်ပြန်ထားပေမဲ့အန်စီအေပီရဖွဲ့တချို့ကစစ်ကောင်စီနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့ပြီးတွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုတော့တရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဖက်ဒရယ်ရေးရနဲ့မူဝါဒရေးရစင်တာတရိုက်တာနိုင်ပညာမွန်ကတော့
ဆိုရဖြစ်အတိမတ်ပြုဆွေးနွေးတယ်လားဆရာတော်ကျွန်တော်မရှင်းဘူးတကယ်လို့ဒီပုံမှာဆွေးနွေးမှုစဉ်စစ်ကောင်စီကအတိမတ်ပြုရကြတယ်လို့အဲ့လိုပဲကျွန်တော်မြင်တယ်ပေါ့နော်တစ်ဖက်ကလည်း
ပြီးတော့မွန်ပြည်သက်ပါတီကလည်းနှုတ်ထွက်လာတဲ့သူတွေစုပေါင်းပြီးစာပေရင်ကျင်းမှုကိုအခြေခံတဲ့မွန်ရေးရအဖွဲ့ကိုဖွဲ့စည်းသွားဖို့ပြင်ဆင်နေတာပါအဲ့ဒီပေါ်မွန်အဖွဲ့စည်းတွေကလည်းဘယ်လိုသဘောထားအမြင်ရှိပါသလဲမိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ်မွန်ညီညွတ်ရေးပါတီကလည်းနှုတ်ထွက်လာသူတစုကဥဆောင်ပြီးစာပေရင်ကျင်းမှုကိုအခြေခံတဲ့မွန်ရေးရအဖွဲ့ဖွဲ့စည်းသွားဖို့
ตัวนักเตะนักปงที่พ่อซีกูพ่อเรียนยามาปาร์ตี้กันนี่นักเตะแค่ตัวเดียวเนี่ยเป้าเป็นดราม่ามหัวกูสามปีอินจิมูพ่อรวยมอนซายิสยาเต้มอนทำไมตัวเดียวน่ะพ่อมอนยูยายินจิมูทั้งเดียวพ่อตั้งแต่ลงงานเชียนพ่อทั้งสองงานนี่เป้าเป็นลาบิโร่เต็มพ่อเรื่องลูกซูซูซีซีเนี่ยชอบอาเป้มอนยูรายิสยาลงงานรีกูตัวเดียวก็กางเท้าพอตัวบัว
อาณาจักรสิงห์สีมามอญญูยีกุสเลรีปาวินเครดด้วยมอนနိုင်ငံရဲ့အာဇုအတတရားထမှန်လိုအပ်လာတယ်လို့ဩစတြေးလျနိုင်ငံရောက်၈၈မျိုးဆက်မွန်ဂျန်ဒါဟောင်းနိုင်ဝင်းနိုင်ငံက
ခုလိုပြပါတယ
်ပြပမှာရှိတဲ့မွန်နိုင်ငံရေးစိတ်ဝင်စားမှုအများစုကဒီနာဆာကအောက်မှာဝင်လုပ်ဖို့ MUP ကိုယ်စားလှယ်လွှတ်ကလေးကခွဲထွက်သွားတဲ့မွန်နိုင်ငံရေးအင်အားစုတွေကိုပြန်လည်စုစည်းဖို့ဥဆောင်မှုအဖွဲ့တစ်ခုလိုအပ်တယ်ဆိုတဲ့အမြင်ကရှိနေတာကြားပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုလုံးဝကြိုးဆိုပါတယ
်အခုဖွဲ့စည်းသွားမယ်မွန်ရေးရာအဖွဲ့မှာ NLD ဆိုရလက်ထက်ပညာရေးရဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဟောင်းနတ်တက်လွင်ပြည်내ဝန်ကြီးဟောင်းဒေါက်တာမင်းကြည်ဝင်ပြည်내လွှတ်တော်မဟောင်းဒေါက်တာမင်းစုလင်အထူးသဖြင့် NLD ပါတီနဲ့မိတ်ဖက်တွေဖြစ်ခဲ့တဲ့မွန်မျိုးသားဒီမိုကရေစီရဲ့အဖွဲ့ MNDF ခေါင်းဆောင်တွေကပဲဥဆောင်လှောက်ရှားနေကြတာကိုတွေ့ရှိရပါတယ်မွန်တမျိုးသားလုံးကိုရှေ့ရှုပြီးတော့မွန်ပြည်တစ်ပါတီမွန်ညီညွတ်ရေးပါတီနဲ့အရက်ဖက်မွန်လူမှုဖွဲ့စည်းတဲ့အားလုံးပူးပေါင်းဖွဲ့စည်းထားတဲ့မွန်ရေးရအဖွဲ့ MAU လိုမျိုးနေဆက်မှာဖွဲ့စည်းထားပြီးသားရှိတဲ့အတွက်အခုလိုဖွဲ့စည်းသွားမယ်ဆိုတဲ့မွန်ရေးရအဖွဲ့နဲ့ရှုပ်ထွေးလာနိုင်စရာရှိတယ်လို့မွန်နိုင်ငံရေးသမားတွေနဲ့ယင်းကြီးကျွမ်းဝင်သူစာရေးဆရာမင်းချမ်းထိုက်ကအခုလိုတုံ့တက်ပါတယ်
မွန်ကြီးရဲ့ပါတီကနေနှုတ်ထွက်ပြီးတော့ဒီဘက်ကိုပြန်ဆင်းပြီးတော့လှုပ်ရှားမယ်ဆိုရင်တော့တာမန်လူစုမကွဲအောင်စိတ်ကြည်လက်ပြောက်လုပ်မဲ့သဘောမျိုးလောက်ပဲထင်တယ်နော်ဟိုနိုင်ငံရေးကမှန်တယ်ဆိုလို့ရှိရင်လည်းဟိုမှာတကယ်ဒီမွန်မျိုးသားရေးတဲ့နိုင်ငံရေးမှာဥဆောင်နေတဲ့မွန်ပြည်တစ်ပါတီတို့ဒီမွန်ကြီးရဲ့ပါတီပေါ့လေသူရဲ့ဥတီရက်တွေရှိတယ်မွန်တမျိုးသားလုံးနဲ့ဆိုင်တဲ့မွန်မျိုးရေးရာဖွဲ့ပေါ့လေအဲ့ဒါက MAU တို့အခုနေဆက်မှခြေကံပြီးတော့ဖွဲ့လာမျိုးဆိုရင်တော့နည်းနည်းရှုပ်ထွေးရုံပဲကျွန်တော်အဲ့ဒီတော့တာမန်စာပြင်ချင်းမှုအဆင့်လောက်မှာပဲတာမန်လောက်ပဲစိတ်ပြေလက်ပြောက်ပေါ့လေလူစုမကွဲအောင်လည်းပါချိတ်ဆက်နိုင်အောင်လှုပ်ရှားတဲ့သဘောပဲထင်တယ်
မကြသေးခင်ကပဲမွန်ညီညွတ်ရေးပါတီကနှုတ်ထွက်ခဲ့တဲ့နိုင်သူဝရခေါ်နန်းထုံးဖေကတော့လက်ရှိမြို့သားညီညွတ်ရေးအစိုးရ NUG အလို့သမားဝန်ကြီးဌာနနဲ့မင်းစရာဦးကတော့စီမံကိန်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဒုတိယဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံထားရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နောက်ဆက်ကစစ်ကောင်စီရဲ့ငင်းကြိုင်းဖော်ဆောင်မှုညီနိုင်ရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ချင်းပြည်နယ်ဟာခါမြို့နယ်မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ကမေလ၂ရက်နေ့ကနေ၄ရက်နေ့အထိရက်ဆက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။တော်ရရှိတွေအခုနားဆင်ကြရတာကတော့အပတ်စဉ်တရင်သတင်းတွေအစီအစဉ်ဖြစ်ပါတယ်။ VOD ကနေခြားသတင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းကြုတ်ကိုတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်ကောင်စီအာဏာသိမ်းခဲ့တာ3လကျော်လာတဲ့အထိစစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေဟာဒီကနေ့အထိဆက်လက်ရှိနေသေးဖြစ်ပြီးတော့နိုင်ငံတော်ဆန္ဒပြပွဲတွေပြင်းပောက်ကွဲမှုတွေလည်းနေတိုင်းကြားနေရပါတယ်။မင်းညားကတော့ရန်ကုန်တိုင်းအတွင်းအသေးစားပောက်ကွဲမှု9နေရာထပ်မံကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အချိန်ထဲမှာပဲစစ်တပ်ကနှီးမျိုးစုံနဲ့ဖိနှိပ်နေပြီးမဲ့ဆန္ဒပြသပိတ်တွေကတော့နိုင်ငံတော်လမ်းတွေပေါ်မှာတွေ့နေရသေးပါမလေးမြန်မာနေစဉ်မပြတ်ချီတက်နေကြသည့်တပိတ်စစ်ကြောင်းတွေဆက်ရှိနေပြီးတော့မြကြီးနားဖားကန်ကလေးတဝဲမုံရွာသခိုင်းမြို့တွေမှာလည်းလူတွေရာနဲ့ချီပါဝင်တဲ့လမ်းလျှောက်တပိတ်နဲ့ဆိုင်ကယ်တပိတ်တွေကိုလည်းဆင်နွှဲခဲ့ကြပါတယ်အလားတူပဲပသိမ်ပဲခူးမော်လမြိုင်တစည်ပြင်းမနာစားတဲ့မြို့တွေမှာလည်းစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့တပိတ်တွေကိုကျောင်းသားလူငယ်တွေဥဆောင်ဆင်နွှဲခဲ့ကြပါတယ်လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်တွေဆက်ရှိနေပြီးတော့ပြင်းထောင်လမ်းမပေါ်မှာတော့ကြီးမြင့်နိုင်စမ်းကြောင်းကလူငယ်တွေစုဝေးကြပြီးတော့စစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့ဖေဖော်ဝါရီ1ရက်နေ့ကလေးကဒီဖမ်းဆီးခံထိန်းသိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုရုံးခြင်းကိုရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာဒီကနေ့အွန်လိုင်းကတဆင့်ပြုလုပ်ခဲ့ပါတယ်ဒီကနေ့ရုံးချင်းဟာကြားနာတဲ့ရုံးချင်းမဟုတ်ပဲအမှုအတွက်ရုံးကိုတင်ပြရာရှိတာတွေကိုတင်ပြတဲ့ရုံးချင်းသာဖြစ်တယ်လို့ဥပဒေကြိုးဆောင်ရှင်းနေကြီးဦးခမောင်စောက VOA ကိုပြောပါတယ်ဒီမနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်တဲ့ကန့်ကွက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်တဲ့ဒီအတွက်ဒီရာနဲ့ချီတဲ့ရဲသားပြည်သူတွေတေဆုံးခဲ့ကြတဲ့ဖြစ်ရပ်တွေကြောင့်ဒီမနိုင်ငံရဲ့စီးပွားရေးအလားအလာပေါ်မှာစိုးရိမ်ပူပန်မှုကြောင့်ADB အရှက်ဖွံ့ဖြိုးရေးပိုင်းအကြီးအကဲက writer နဲ့ writer သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောထားပါတယ်ခင်ဗျာ ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Nelson လို့ဖြစ်ပါတယ် View American အတန်ရဲ့ဂျာတာဘရီနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ32 32နဲ့58တို့ကနေတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပThis program has come.